အနာယ NLD ပါတီရဲ့ပြည်내ဝင်ကြီးချုပ်တဦးနဲ့အတူတိုင်းဒေသကြီးလွှတ်တော်ကထိပ်ပိုင်ခေါင်းဆောင်တချို့ကိုစွန့်ဆောင်ရည်အားနည်းကြောင်ဆွတ်ဆွဲတိုင်ကြားချက်အရမနေ့တနင်္ဂနွေနေ့ကရန်ကုန် NLD ပါတီဌာနချုပ်မှပါတီတာဝန်ရှိသူတွေကစတင်ခေါ်ယူစစ်ဆေးခဲ့ပါတယ်။အလားတူပဲအမျိုးသားလွှတ်တော်က NLD အမတ်နှစ်ဦးကိုလည်းစီကံချိုးဖောက်မှုတွေတွေ့ရတဲ့အတွက်ပေးအပ်ထားတဲ့လွှတ်တော်ကော်မတီဥက္ကဋ္ဌယာရုအသီးသီးကနေဖယ်ရှားခဲ့ပါတယ်။ဒီအကြောင်းကိုဆက်သွယ်ဆုံးစမ်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
တနင်္လာနေ့တိုင်းလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတို့ကို NLD ပါတီကခေါ်ယူစစ်ဆေးရတဲ့အဓိကအကြောင်းရင်းကတော့တိုင်းလွှတ်တော်အဆောက်အုံနဲ့ဆက်ဆက်တဲ့အဆောက်အဦးတွေစောက်လုပ်ခွင့်တင်တာကိုဆွေမျိုးနှိဆက်သူတွေကိုပဲထုတ်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တိုင်းရဲ့လွှတ်တော်ကိုယ်စားလှယ်စုစုပေါင်း19ဦးကလက်မှတ်ရေးထိုးပြီးနိုင်ငံတော်အထံပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌတွေနဲ့ NLD ပါတီခေါင်းဆောင်တွေကိုတိုင်ကြားခဲ့တာကြောင့်ဖြစ်ပါတယ်ဆွဆွဲခံရတဲ့တနင်္သာရီတိုင်းလွှတ်တော်ဒုဥက္ကဋ္ဌဦးကြည်စိုးကတော့သူတို့ဘက်ကလုံထုံးလုံနီးတွေနဲ့အညီဆောင်ရွက်ခဲ့တာသာဖြစ်ကြောင်းစစ်ဆေးမေးမြန်းခံရပြီးမှသတင်းတော့တွေကိုအခုလိုပြောသွားပါတယ
်။ဒေဘကကုမ္ပဏီများတရားမေးဆိုတဲ့ပုံမှန်မူတည်တော့ကျွန်တော်တင်တော်ခေါ်ရတဲ့ခါကြောင်းဒီဒေဘကမှရှိနေတဲ့လူတွေတကယ်ကြည့်ပြီးမှဆွေမျိုးရှင်းမယ်။ဆွေမျိုးရဲ့အဲဟိုမကဲမကဲကြောင်းတွေပွန်ရမယ်။ဟုတ်ကဲ့။လုကဲရတာကိုရှိလို့ပေါ့။ဒါပေမဲ့ကျွန်တော်တို့ရွေးရခံကိုတူတည်းရဆုတ်တဲ့ချင်တယ်ဘသူပြေးလိုက်ကွာဒီလူပြေးလိုက်ငါဆုံးလူပြေးလိုက်လို့ပြောက်ခွင့်မရဘူးဆိုတာအချင်းကြီးလေဆယ်လူလည်းပြန်ပါပ
ါဒါအပြင်အရင်တင်တာချပေးတာတွေကိုပြန်ရုပ်သိမ်းလိုက်ပြီးတင်တာစင်းမြင့်စင်းကန်းတွေနဲ့အညီအများလက်ခံတဲ့ပုံစံမျိုးဖြစ်အောင်ပြန်ပြီးစီစဉ်နေကြောင်းလဲဦးကြည်စိုးကပြောပါတယ်တနင်္ဂနွေနေ့ကပါတီဌာနချုပ်မှခေါ်ယူမေးမြန်းခံရတဲ့မွန်ပြည်နယ်ဝင်ကြီးချုပ်ဦးမင်းမင်းဦးအပေါ်ဆွဆွဲတိုင်ကြားချက်တွေနဲ့ပတ်သက်လို့အသေးစိတ်မသိရသေးပေမယ့်ပြည်ထောင်စုအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအပါအဝင်ပြည်နယ်တွင်းလူမှုအဖွဲ့အစည်းတွေအတွက်ဆောင်ရွက်ချက်တွေမှာဦးမင်းမင်းဦးဘက်ကအားနည်းချက်တွေရှိနေတယ်လို့မွန်ပြည်နယ်လွှတ်တော်အတိုင်းဝိုင်းကပြောပါတယ်အခုလိုဆွဆွဲတိုင်ကြားခံရတဲ့ပြဿနာတွေကိုကြည့်ရင်ပြည်내ဝင်ကြီးချုပ်နဲ့လွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေရဲ့လုံနီးလှုပ်ဟန်တွေမှာလိုအပ်ချက်တွေရှိနေတယ်လို့မြင်ကြောင်းအမေရိကန်ပြည်ထောင်စုကိုခေတ္တခဏရောက်ရှိလာတဲ့ကရင်ပြည်နယ် NLD ပြည်သူ့လွှတ်တော်အမတ်ဦးစောတင်ဝင်းကပြောပါတယ
်ပြည်နယ်မှာလုံနီးကင်နီးအနေနဲ့နည်းနည်းလိုအပ်ချက်ရှိတယ်လို့ကျွန်တော်မြင်တယ်အတွေ့အကြုံနဲ့လည်းပါမှာမို့လေဝင်ကြီးချုပ်တွေအနေနဲ့အဲ့ဒါသူတို့ရဲ့လှုပ်ရက်ကတခါတလေသူတို့အဖွဲ့ချင်းချင်းတော့လက်မခံကြတဲ့အခြေအနေတရားဖြစ်နေတော့ဒါကျွန်တော်တို့အနေနဲ့အခုပါတီကနေပြီးတော့စီကံထိန်သိမ်းအဖွဲ့တွေဖွဲ့ပြီးတော့ဒါဆင်းပြီးတော့ခုနလိုသူတို့ဖြစ်ဖြစ်ခဲ့တာကိုဝင်ပြီးစစ်ဆေးဖို့ရှိပါတယ်အဲ့ဒီခါကျရင်တော့ပေါ်လာပါလိမ့်မယ
်အလားတူအမျိုးသားလွှတ်တော်အမတ်တွေဖြစ်တဲ့ဦးစုံလေထန်းနဲ့ဒေါက်တာခိုဝင်းတောင်းတို့နှစ်ဦးကိုသူတို့တာဝန်ယူထားတဲ့လွှတ်တော်ကော်မတီဥက္ကဋ္ဌယာဒုအသီးသီးကနေဖယ်ရှားခဲ့တာဟာစီကံပိုင်းဆိုင်ရာချိုးဖောက်မှုတွေကြောင့်ဖြစ်တယ်လို့စနေနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ NLD ဗဟိုအလုံးမှုဆောင်အစည်းအဝေးပြီးမှပါတီခေါင်းဆောင်တက်ဦးဖြစ်တဲ့ဦးဝင်းထင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဘလို့စီမင်းစီကံတွေကိုသူတို့နှစ်ဦးချိုးဖောက်ခဲ့တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းဟာအခြားနိုင်ငံတွေနဲ့မတူဘဲစေအုပ်ချုပ်မှုအောက်နှစ်ပေါင်း50ကျော်နေခဲ့ရတာဖြစ်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာတက်လာတဲ့အယက်သားအစိုးရတဲ့အနေနဲ့အခက်အခဲတွေအမျိုးမျိုးရှိနိုင်တယ်လို့အခုလိုအရေးယူမှုတွေစိတ်လာတာနဲ့ပတ်သက်ပြီးစိတ်ဝင်စားဖို့ကောင်းတယ်လို့1990ရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD အမတ်ဟောင်းဒေါက်တာတင့်ဆွေကတုံ့သက်ပါတယ
်။ဒါကြောင့်လဲဆိုတော့ NLD ပါတီကြီးဟာစဖွဲ့ကလေးရကိုကျွန်တော်တို့68အရေးခင်းကြီးကနေပြီးတော့လူအလုံးပါပြီးဖွဲ့ခဲ့ကြတာ2015မှာရွေးကောက်ပွဲမှာနိုင်လာတဲ့အခါမှာအစိုးရတဲ့နဲ့လွတ်တော်တဲ့နဲ့နေရာတွေမှာလူတွေယူပြီးတော့ပေးတာပေးတဲ့အခါမှာလည်းပဲရှိပီးသားပုံကိုယ်တွေကအကောင်းဆုံးလို့ထင်တဲ့ဟာကိုယူခဲ့ကြရတာပေါ့။အော်ဘယ်အရာမဆိုကျွန်တော်တို့အထင်နဲ့လက်တွေ့ကတော့တစ်ခါတစ်ခါမတူဘူးပေါ့။အနာဂတ်တော့ကတော့ကျွန်တော်တော့ကောင်းတယ်လို့မြင်ပါတယ်။လှုပ်ဆရာရှိတာလှုပ်ရမယ်။ energy ဟာဟိုအလုံးလုံးတွေဒီကလှုပ်တယ်။စောင့်ကြည့်ပြီးတော့ဟောတာအေးအေးယူရမယ်။တောင်ဝင်ရှိမှုကိုလည်းသိတဲ့ပါတီတရားအနေနဲ့လှုပ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျ
။ချင်းတီနဲ့ NLD လွှတ်တော်အမတ်ဦးစုံလေထန်းဟာအရင်ကနိုင်ငံတကာဆက်ဆံရေးလွှတ်တော်ချင်းချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးကချင်ပြည်နယ် NLD လွှတ်တော်အမတ်ဒေါက်တာခွန်ဝင်းတောင်းကတော့စိုက်ပျိုးရေးမွေးမြူရေးနဲ့ရေလုံငန်းဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌအဖြစ်ပေးအပ်ခံခဲ့ရသူဖြစ်ပါတယ်ရှင်။